မင်္ဂလာတောင်ညွမြို့နယ်မှာရှိတဲ့မင်္ဂလာဇေကြီးရဲ့စတုထထက်ကနေစပြီးဒီကနေ့မနေ့စောပိုင်းမနေ့တနင်္လာခွဲမှာစပြီးတော့မီးလောင်ကျွမ်းခဲ့ပြီးမီးကိုတော့6နာရီကြာကြာညှိတက်ခဲ့ရပါတယ်။စစ်ပစ္စည်းတွေရောင်းချတဲ့စတုထထက်ကနေမီးစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးပစ္စမတက်နဲ့တတိယဆက်ထက်တွေကစိုက်ခန်းတွေလည်းမီးတွေပါသွားခဲ့ပါတယ်။တကယ်တော့ဒီမင်္ဂလာဇေဟာပြီးခဲ့တဲ့2010တုန်းကမီးလောင်ခဲ့ပူးပြီးတော့အစ်စ်ပြန်လဲစောက်ထားတာဖြစ်ပါတယ်။ဒီမင်္ဂလာဈေးဟာအထည်အလိတ်ဈေးဝါနဲ့အတူလူသုံးကုန်ပစ္စည်းတွေကိုအများဆုံးဖြန့်ဝေပေးနေတဲ့ဈေးကြီးဖြစ်တယ်လို့မြန်မာနိုင်ငံတဝန်းကလည်းပစ္စည်းတွေတင်ပို့ရောင်းချနေတဲ့ဈေးဖြစ်ပါတယ်။ဒါပေမဲ့ဒီဈေးကြီးအတွင်းကဆိုင်ကန်းတွေရဲ့ဖွဲ့စည်းမှုတွေဟာကြက်တဲကျင်းမြောက်လှပါတယ်။အထူးသဖြင့်ကတော့အပေါ်ထက်ကဆိုင်ကန်းတွေကိုသွားနိုင်မဲ့ဆက်လေကားတွေအားလုံးဟာပြက်နေပြီးတော့ဒီဆက်လေကားတွေရဲ့ဘေးမှာအမှိုက်သိရိုက်တွေပုံနေတဲ့အပြင်လေဝင်လေထွက်မရှိဘဲနဲ့ဈေးရဲ့အင်္ဂါရက်နဲ့မညီတဲ့ဈေးကြီးတစ်ခုဖြစ်နေတယ်လို့ရန်ကုန်မြို့ကမတ်သိန်းသိန်းကပြောပါတယ်
။ဟိုလမ်းနေရာချင်းနေပြောင်းတဲ့တယောက်ကလည်းဘလော့ဖူးလားဈေးရဲ့အေးဈေးအေရီယာတဲ့ဟွာဖြစ်ပြီးတော့ပို့ပြီးတော့ရှေ့ကိုထုတ်ရောင်းတယ်တယောက်နဲ့တယောက်အထုပ်ပိုးနဲ့သွားရင်တော့မလွတ်ဘူးမရဲ့ရိုးရိုးထုတ်လေးနဲ့သွားရင်တော့မတယောက်သွားပြီးမှတယောက်သွားလို့ရတယ်အရေးပေါ်ဟိုလှေကားဆိုရင်လည်းတပေါက်တဲ့တပေါက်ကတော်တော်ဝေးတယ်သိလားလှေကားတွေအပေါက်တွေရတယ်လေအဲ့လိုမျိုးကြက်သိမ့်နေရတယ်အဲ့လိုတွေဖြစ်နေမှာဟုတ်တယ်အပေါက်တွေမှလည်းကွာအခုနယ်သမားတွေကလာဝယ်တော့ကုန်တွေကဆိုင်တွေမှာထားလို့မရတဲ့ခါကျသူတို့ဝယ်ပြီးတဲ့အထည်လေးတွေပါလေဆိုရဲအဲ့လိုပေါ့တယောက်ဆောင်ပြီးတော့လို့အပြင်မှာလေကားရင်းနေမှာလေအဲ့လိုထားတော့အဝင်ထွက်လဲနည်းနည်းခက်တယ်မှာဟိုလိုချင်တာဝယ်ချင်တော့မှကြက်သိမ့်နေတဲ့ခါကျတော့ဝယ်ရတာအဆင်မပြေဘူးပေါ့နော
်ဒီလိုဆိုင်ငန်းကြက်တဲမှုတွေအပြင်အမှိုက်တိုက်တွေကိုစနစ်တကျမရှိဘဲစွန့်ပစ်ထားတာကြောင့်မီးလောင်ကျွမ်းမှုတွေကိုပိုးပြီးကူးဆက်စီတယ်လို့လည်းဈေးသူဈေးသားတွေကထောက်ပြနေကြပါတယ်အခုရန်ကုန်မှာဒီဈေးဟောင်းကြီးတွေကိုဖျက်ပြီးတော့ဈေးတကြီးတွေပြန်လဲတိစောက်တဲ့နေရာမှာဈေးရဲ့အင်္ဂါရက်နဲ့မညီညွတ်တယ်လို့ခုလိုမင်္ဂလာဈေးအပါအဝင်တခြားဈေးတွေမှာလည်းနှစ်တိုင်းမီးပြက်တနာမျိုးကိုကြုံနေရတယ်လို့တိရီမင်္ဂလာဈေးကဆိုင်ရှင်တူဖြစ်တဲ့ဦးချိုကြီးကပြောပါတယ်။သူတပြင်းကတော့ဒီလိုပြက်တနာတွေဖြစ်ရတာဟာဈေးစီပင်အဖွဲ့ရဲ့စီမံခန့်ခွဲမှုအားနည်းတာကြောင့်ဖြစ်တယ်လို့လည်းထောက်ပြပါတယ်
။ဟိုမီးလောင်တဲ့ပြက်တနာတွေရှိရတာကဥမာအောက်ခြေအထိဈေးသူဈေးသားတွေလိုက်နာဖို့စီစမ်းနေသတ်မှတ်တာတွေနောက်သူတို့ဥပဒေတွေပြဌာန်းထားပြီးတော့ဥပဒေအတိုင်းဘောင်းဝင်အောင်မလုပ်ဘူးဗျာအခုဈေးတွေရဲ့ဝင်ပေါက်ထွက်ပေါက်တွေတကယ်ဟိုလူတွေသွားလာနေတဲ့ဈေးရနေမှာဆိုလဲဒဏ်ရဈေးတွေဈေးတိုင်းဈေးတိုင်းလုံးမှာရှိတယ်အဲ့ဒီနေရာကြီးကစပြီးတော့မလိုလားအဲ့တဲ့ခုမင်္ဂလာဈေးမီးလောင်တဲ့ပြဿနာမျိုးတွေလို့ပြဿနာတွေကကျွန်တော်စီမှာအမြဲတမ်းကြုံတွေ့ရအထူးသဖြင့်ရန်ကုန်မှာဈေးတွေတော်တော်များများမီးလောင်နေဝါယာကြိုးတွေဟောင်းသွန်းနေတာမလဲဘူးနောက်တစ်ချက်ကသူတို့ကဟိုစီမံဝန်ထမ်းတွေကိုခန့်ထားတဲ့နေရာမှာလေနေစားဝန်ထမ်းများကိုခန့်ထားပြီးတော့အသုံးပြုတာများတယ်လက်ရှိကျွမ်းကျင်ဝန်ထမ်းတွေဆိုလည်းတကယ်တမ်းကျရင်ဈေးသေးမှရှိလားတစ်ယောက်နှစ်ယောက်တခါတချို့ဈေးတွေဆိုရှိတော့မရှိဘူ
းဒါပြင်လေဒီဈေးစီပင်အခြေအကျတွေဟာစစ်တပ်ဘက်ကအများဆုံးလာတာဖြစ်ပြီးတော့စနစ်တကျကင်တွယ်နိုင်တာမျိုးလည်းမတွေ့ရဘူးလို့ဆိုပါတယ
်ဟိုပြောရရင်တော့မကောင်းဘူးလေအတက်ကနေအနှားယူလာတဲ့အငိမ့်သားတွေကစီမံရောက်လာတယ်အဲ့ဒီဌာနမှုတွေအများတန်းအပြောင်းလဲဖြစ်နေ6လတစ်ချိန်သောညကနေ့တည်းကညအမြဲတမ်းအပြောင်းလဲဖြစ်နေတယ်။အဲ့ဒီဌာနမှုတွေအဖြစ်လာတဲ့ပုံစံတွေကလည်းတက်ကယူနီဖောင်းချုပ်ပုံစံတွေဖြစ်နေတယ်။အဲ့လိုလူမျိုးတွေရတယ်ပြီးတော့စီမံခန့်ခွဲတဲ့အခါကျတော့အောက်ခြေမှာစောကပြောတဲ့မီးလောင်မှုပြဿနာမျိုးတွေ၊ရံကျဈေးဆဲကြီးထွားမှုပြဿနာမျိုးတွေ၊ဟိုအမိုက်မနိုင်နေတဲ့ပြဿနာမျိုးတွေအမြဲတမ်းအဲ့ဟာတွေကပြဿနာနဲ့ခုကခေတ်စနစ်တွေဘလောက်ပဲပြောင်းပြောင်းအဲ့ဒီပြဿနာတွေကမပြောင်းလဲပဲခုချိန်ထိတည်ရှိနေတာဒါစီမံသာအပြရုပ်ဖြစ်ပဲရှိတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ။
ဒါကတော့တိတိမင်္ဂလာဈေးကဆိုင်ရှင်တူဖြစ်တဲ့ဦးချိုကြီးပြောပြသွားတာပါရှင်။ပြီးသူကပညာရှင်အင်ဂျင်နီယာဦးမော်လင်းကတော့မင်္ဂလာဈေးလိုအစီအမြင့်ဈေးကြီးတွေအပါအဝင်ဈေးရုံတိစောက်မှုတွေမှာအဆောက်အဦနဲ့ပတ်သက်တဲ့စီမင်းစည်းကမ်းလိုက်နာတာတွေကိုစနစ်တကျမတွေ့ရဘူးလို့ဆိုပါတယ်
။ကျွန်တော်တို့တကယ်ရတော့လေဒီလိုဈေးပဲဖြစ်ဖြစ်ဒီလိုအဆောက်အဦတွေ public building တွေပေါ့အထူးသဖြင့်အများပြည်သူနဲ့ဆိုင်တဲ့အဆောက်အဦတွေကသူ့စီသူ့ကမ်းစီမင်းနေရှိတယ်။လိုက်နာတာသူပုံစံထုတ်တဲ့စီမံမလိုက်နာတာရှိတယ်။တချို့ကလည်းပုံစံထုတ်ထားရတာနဲ့ထောက်တဲ့စီမံမလိုက်နာတာပေါ့ဆိုတော့ပြီးတော့အဲ့လိုမလိုက်နာတဲ့ဟာတွေကိုလည်းတိတိကျကျကြက်ကြက်မတ်မတ်ကြီးကြက်တဲ့စနစ်မရှိတာအဲ့ဒါတွေကလည်းပြဿနာပေါ့နောက်ပြဿနာအကြီးတစ်ခုကတော့ developer တွေပေါ့ဒီဈေးတွေကိုဆောက်ပြီးတော့ဆိုင်ငန်းတွေပြန်နိုင်စီဆိုင်ငန်းတွေအများကြီးထွက်အောင်လုပ်တာပေါ့နော်အဲ့ဒီတော့မှပိုက်ဆံများများရမယ်ဆိုတော့အမြင်နဲ့လုပ်တဲ့အခါမှာကျင့်မြတ်ပြီးမဖြစ်တဲ့မဖြစ်တတ်တာတွေဖြစ်တာပေါ့လေဝင်လေထက်စနစ်မကောင်းအမှန်တော့စနစ်တွေအကုန်လုံးကရှိပြီးသားစီကံလည်းရှိပြီးသားဥပဒေလည်းရှိတယ်မီးလောင်နေဆိုရင်လည်းမီးသားအတွက်ကဘလို့ဒီ fire exit ကဘလို့ရှိရမယ်ဆိုတော့စနစ်တွေရှိတယ်စီကံတွေရှိတယ်အဲ့ဒါတွေကိုမလိုက်နာတဲ့ပြဿနာဖြစ်နေတာပေါ့အခုဟာတော့
အခုမီးလောင်ကျွမ်းခဲ့တဲ့မင်္ဂလာဈေးဟာ၅လွှာရှိပြီးစတုထထက်ကနေမီးစတွင်လောင်ကျွမ်းခဲ့တယ်ဆိုတာကိုသိရပြီမဲ့ဘာကြောင့်မီးစလောင်ခဲ့တယ်လဲဆိုတာနဲ့အတူဆုံးရှုံးမှုတန်ဖိုးဘလောက်ရှိမလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးရှင်